နဲ့နတ်တော်လာဇာတည့်ရနေ့မြနတ်တော်လာဇာ32ရက်နေ့မြ7နာရီနဲ့9မိနစ်ချိန်မှာဘုရားတရားဝဲစားပါမယ်တရားဝဲတဲ့ဆင်ရင်ကျင်းပါရခြင်းရဲ့အကြောင်းကတော့ဒီတော့ရှင်မာစီဆရာတော်ဆရာကြီးရဲ့ဩဝါဒခံယူပူဇော်ပွဲ38ကြိမ်မြောက်မြတ်ဗလဲဩဝါဒခံယူပူဇော်ပွဲအကြောင်းပြုပြီးတော့တရားပွဲသဘင်ဆင်ခြင်းပါကြဆရာတော်ဘုရားကြီးကျမ်းလွန်တော်မူတော်လည်းပဲဆရာတော်ဘုရားကြီးမိကြခဲ့တဲ့ဩဝါဒတွေကိုအမြဲတည်းသိမိမိတို့ရဲ့ဥထိတ်ထက်မှထားပြီးတော့လိုက်နာကြပြင်ကြံကြပွားများကြအထောက်ကြရတာဖြင့်ကုသိုလ်လည်းပွားတရားလည်းတိုးတက်လို့မလို့အမတန်ဝမ်းမြောက်စရာကောင်းတယ်။ဒါကြောင့်မို့ပဲကြီးတော်ရှင်ဆရာတော်ဆရာကြီးကိုအမြဲတစေပူဇော်ရနေ့စဉ်နေ့တိုင်ပฏิပတ်ခြင်းလည်းပူဇော်ရဆရာတော်ဆရာကြီးရဲ့ကုန်ကြီးကြီးတော်တွေကိုဆင်ញံနှလုံးသွင်းခြင်းအားဖြင့်လည်းပူဇော်ရ။ဒါရမကလေးနဲ့နေ့စဉ်နေ့တိုင်းဆရာတော်ဘုရားကြီးဓမ္မဩဝါဒခံယူတဲ့အချိန်အခါဆရာတော်ဘုရားကြီးကိုထုပူဇော်တဲ့အခါဆရာတော်ဘုရားကြီးတတ်တော်ထင်ရှားရှိခြင်းကလေးကသတ်မှတ်ထားတဲ့အတိုင်းတစ်နှစ်တစ်ကြိမ်အထူးပူဇော်တဲ့အနေနဲ့ပူဇော်ကြရရတော်ဘုရားကြီးမိန့်ကြားသွားတဲ့ဩဝါဒတွေကိုအဟောင်းအဟောင်းတွေကိုလည်းပဲနာယူမှတ်သားကြရအသေးအသေးတွေလည်းပဲနာယူမှတ်သားကြရအချို့ချို့သောပုဂ္ဂိုလ်တွေကဩဝါဒတရားတော်တွေကိုအလုံးနာကြရတာမဟုတ်တော့မိမိတို့မနာကြရသေးတဲ့ဩဝါဒတွေကိုနာကြရတာဟာအသေးအသေးတွေပဲအဲဒါလို့ဩဝါဒတော်ကိုနာကြားပြီးတဲ့အခါမှာဆရာတော်ဘုရားကြီးရဲ့ဩဝါဒအတိုင်းစိတ်နေစိတ်ထားကအစပြုပြင်ပြောင်းလဲပြီးတော့ဆရာတော်ဘုရားကြီးရဲ့ဩဝါဒနဲ့တော်နဲ့အညီလိုက်နာကျင့်သုံးဖို့ကတော့အရေးကြီးလိုအပ်တဲ့အချက်ပဲဩဝါဒခံယူပူဇော်ပွဲပြုလုပ်ကြပြီးတော့ဆရာတော်ဘုရားကြီးရဲ့ဩဝါဒကတခြားမိမိတို့ရဲ့ကာယကံမှုဝစီကံမှုမနောကံမှုတွေကတစ်မျိုးဖြစ်နေရဲ့နော်ဆရာတော်ဘုရားကြီးကိုပူဇော်ရလည်းမရောက်ဘူးဩဝါဒခံယူရလည်းမရောက်ဒါကြောင့်မလို့ဆရာတော်ဘုရားကြီးရဲ့ဩဝါဒခံယူပြီးတော့ဆရာတော်ဘုရားကြီးကိုပူဇော်တယ်ဆိုရင်ဆရာတော်ဘုရားကြီးရဲ့မိန့်ကြားတဲ့ဩဝါဒတွေနဲ့အညီလိုက်နာကျင့်ကြံနိုင်အောင်တတ်နိုင်မယ်ဘုန်းကြီးတို့တို့ကကြိုးစားကြဖို့လိုကြဒီလိုမဟုတ်ရင်ဆရာတော်ဘုရားကြီးရဲ့ဩဝါဒကိုနာယူရလည်းမရောက်ပူဇော်ရလည်းမရောက်ဆရာတော်ဘုရားကြီးဟာအထူးသဖြင့်ဘုန်းကြီးမိမိကကနေပြီးတော့အတိထားမိသလောက်ဆိုလို့ရှိရင်ဆရာတော်ဆရာကြီးမှာသီလသမာဓိပညာဂုဏ်ကျေးဇူးတွေအပြင်လူမှုဆက်ဆံရေးနဲ့ပတ်သက်တဲ့မတိမ်မဆောင်သီရိမမဂုဏ်ကျေးဇူးတွေဒီဂုဏ်ကျေးဇူးတွေလည်းအများကြီးရှိတာပဲသီလသမာဓိပညာဂုဏ်ကတော့ရောက်ဝယ်မလို့ဘူးအများကြီးနေကြဒီနေရာမှာဘုန်းကြီးတခုသတိပြုမိတာကတော့မိမိတို့အာကျေးဇူးများတဲ့ပြီးတော့ရှင်ဆရာသမားများကိုဆရာသမားများရဲ့ဂုဏ်ကိုထုတ်ပေါ်တဲ့အခါမှာသတိတော်ဝကတွေကဆရာသမားများရဲ့ရှိတဲ့ဂုဏ်ကိုအပြည့်အစုံမထုတ်ပေါ်ပဲနဲ့တင့်လျော်ယုံများထုတ်ပေါ်တာကကောင်းတယ်လို့ဘုန်းကြီးယူဆ။ဘာကြောင့်လဲဆိုတော့ ဆရာသမားများရဲ့ဂုဏ်ဟာအထူးသဖြင့်ကျေးဇူးတော်ဆရာရှင်ဆရာတော်ဘုရားကြီးရဲ့ဂုဏ်ဟာအသက်တကပဲကြီးဆုံးပြီးရှိနေတော့အများသူထင်ရှားနေတဲ့ဂုဏ်တော်ကျေးဇူးတော်တွေပဲဒါတွေဟာမိမိတို့ကထုတ်ပေါ်သေးမှအများသိကြရတာမဟုတ်အများကသိနေကြတာသိနေကြတာပေါ်မှာကိုယ်ကထထုတ်ပေါ်လို့ရှိရင်တခါတရံကြတော့လောကချော်ရာရောက်တတ်တဲ့အခြေအနေဖြစ်ဖြစ်သွားတယ်အဲဒါကြောင့်မလို့ဤသရောရှင်ဆရာတော်ဘုရားကြီးရဲ့ဂုဏ်ကျေးဇူးတော်ကိုထုတ်ပေါ်ကြီးညိုတော်လည်းပဲတတိထားပြီးထိမ့်နေသိမ့်နေထုတ်ဖို့ရထုတ်ဖို့ရရမကြောင်လဲလို့ဆိုတော့ဆရာတော်ဘုရားကြီးရဲ့စိတ်နေစိတ်ထားဒုလသမารိပညာကုံကိုမိမိကကမနေရလို့မသိရသေးတဲ့ပုံစံတွေကြတော့တမျိုးတမျိုးယူဆတတ်ကြအဲဒါလို့ယူဆသွားလို့ရှိရင်ဒီပုံစံတွေမှာကုသိုလ်မဖြစ်ဘဲနဲ့အကုသိုလ်များတတ်ဒါကြောင့်ရှိသလောက်မိမိတို့ကထုတ်ပေါ်နေကြရမလိုပါဘူးဤသို့ရှင်ဆရာတော်ဘုရားကြီးရဲ့ဂုဏ်ဟာတိုင်းပြီးကြည်ပြီးကဘာတိဖြစ်နေတော့သူများသိအောင်ကိုသတိတော်ကအရင်ခြားတွေကထုတ်ပေါ်ဖို့မလိုထုတ်ပေါ်ရင်ပေါ့သွားတယ်လို့ဘုန်းကြီးကယူဆတယ်ဒါကြောင့်ဤသို့ရှင်ဆရာတော်ဘုရားကြီးကျန်တော်မူစဉ်ကဘုန်းကြီးအမေရိကန်ပြည်ဝါရှင်တန်မြို့မှာဝါဆိုးနေပါတယ်အစုံနေတော့အမေရိကန်အနာမြန်မာပိုင်းအစီအစဉ်ကဆရာတော်ဘုရားကြီးနဲ့ပတ်သက်လို့အမေအဖြစ်မင်းများကြောက်ထားလို့ပါတယ်ဆရာတော်ဘုရားကြီးရဲ့ဂုဏ်ကျေးဇူးများပြောပြပေးပါလို့ဒီလိုကြောက်ထားတယ်အဲ့ဒီအခါတုန်းကဆရာတော်ဘုရားကြီးရဲ့ဂုဏ်ကျေးဇူးတွေရှိသလောက်ထုတ်ပေါ်ရင်ဘယ်အချိန်လောက်မလဲထုတ်ဖို့လိုတော့တင့်မလားလို့ဆိုတော့မတင်ဘူး။ဘာကြောင့်လဲလို့ဆိုတော့မိမိကကမကြည်ညိုရလို့မသိသေးတဲ့ပုဂ္ဂိုလ်ကတက်တက်ကြောညာတယ်လို့ဒီလိုယူဆသွားမယ်။အဲဒါကြောင့်ဘုန်းကြီးကတိတ်ပြီးဂုဏ်ကျေးဇူးတွေထုတ်ဖို့ပြီးတော့မပြောပါဘူး။ဘုန်းကြီးပြောတာပဒနာအားဖြင့်အဲ့ဒီခါလုံးကနှစ်ချက်ပါပဲ။တစ်ချက်ကတော့ဆရာတော်ဘုရားကြီးဟာအမတန်တန်တိန်တရိယာကုံနဲ့ပြည်စုံတယ်တန်တိန်တရိယာဆိုတာငြိမ်သက်ငြိမ်သက်တည်တည်တဲ့အိန္ဒြေနဲ့ပြည်စုံတယ်လို့အဲ့ဒါလေးနည်းနည်းချက်ပြောပါနောက်တစ်ချက်ကတော့ဆရာတော်ဘုရားကြီးဟာဘယ်သူရဲ့အပြစ်ကူမှပြောလို့ပြောတာမရှိဘူးသူတော်ကအပြစ်ပြောတာတောင်ဆရာတော်ဘုရားကြီးကဝင်ပြီးတော့ကာကွယ်ပေးတတ်သေးတယ်။အဲ့ဒီအချက်ဟာတော့ဘုန်းကြီးစိတ်ထဲမှာစိုးရနေတယ်။သူများအပြစ်မပြောပါဘူးဆိုပေမဲ့လို့ရံဖျံခါစကားစက်မိရင်ပြောမိတတ်တဲ့သဘောရှိတယ်။ဒါပေမဲ့လို့ကျေးဇူးတော်ရှင်ဆရာတော်ဘုရားကြီးအဲ့ဒါလို့ဘယ်တော့မှမင်ကြဘူးတာမရှိဘူး။တဇုံတရားကတခြားတဇုံတရားရဲ့အပြည့်သဘောပြောမှုတောင်းမှပဲဆရာတော်ဘုရားကြီးကဝင်ပြီးတော့ကာကွယ်စကားမိန့်ကြားတော်မူတတ်တယ်။သို့တော်လည်းတရားတော်နဲ့ပတ်သက်လာလို့ရှိရင်တော့တရားအလွဲအမှားတွေဟောပြောရေးသားနေတာတွေ့ရပြီဆိုရင်တော့အဲ့ဒါကြတော့ဆရာတော်ဘုရားကြီးဟာလမ်းမှန်ရောက်အောင်ဒါဟာဒါကြောင့်ဒီလိုမှားတယ်ဒီလိုမှမှန်တယ်ဆိုတာတိတိကျကျတရားဟောတရားတော်အဘုဒ္ဓါရကနဲ့တိတိကျကျရှင်းလင်းပြီးတော့သူတော်ဘအပြည့်ဒါပြတတ်ပါတယ်ဒါကပြလဲပြရမှာလူရင်းကဘာကြောင့်လဲလို့ဆိုတော့သာသနာတော်ရဲ့အန္တရာယ်တရားတော်ရဲ့အန္တရာယ်ကာကွယ်ရမှာဟာဆရာရှင်ရဲ့တတိသာတဝကတို့ရဲ့တာဝန်ပဲအဲ့ဒါကြောင့်မို့မားတာတွေ့လို့ရှိရင်တော့တရားတော်နဲ့ပတ်သက်လို့ချွတ်ချော်တာတွေ့လို့ရှိရင်တော့ဆရာတော်ဘုရားကြီးလည်းပဲအခွင့်ကြုံကြုံတယ်လို့ဟောတဲ့အခါမှာလည်းပဲထည့်ဟောပေးတယ်ရေးတဲ့အခါမှာလည်းပဲထည့်ရေးပေးတယ်အဲ့ဒါလို့တရားတော်သာသနာတော်နဲ့မပတ်သက်ဘူးဆိုရင်တော့သူတော်ဘာအပြစ်ကိုဆရာတော်ဘုရားကြီးတက်သာမှာ ပြောလို့ရှိဘူးအဲ့ဒါဘုန်းကြီးအမြဲတတိပြည့်ပဲဘုန်းကြီးကဆရာတော်ဘုရားကြီးရဲ့ကျမ်းစာတွေကိုကုညီတိတုတ်တင်ပြုလို့ပေးရတဲ့ပေးရလို့လည်းဆရာတော်ဘုရားကြီးနဲ့မိမိသက်ကနေရနောက်ဒီပါခရီးထွက်တဲ့အခါမှာလည်းဆရာတော်ဘုရားကြီးနဲ့မိမိသက်ကနေရအဲ့ဒီတော့ဒီအချက်ကိုတော့ဘုန်းကြီးကအများကြီးသတိပြုမိဆရာတော်ကြီးဒီဘာအပြည့်ပြောတဲ့အခါမှာအပြင်းထန်ဆုံးသုံးတဲ့စကားလုံးကသူကနေရာမကြသေးပါဘူးသူကမဟုတ်သေးပါဘူးသူကနေရာမကြသေးပါဘူးဒါလည်းပဲဒီလည်းမပေါ်ဘူးအဲ့ဒီတစ်ချက်နောက်တစ်ချက်ကဆရာတော်ဘုရားကြီးဟာတရားဟောတော်မူရမှဖြစ်စေ၊စာရေးရမှဖြစ်စေ၊ဩဝါဒပေးရမှဖြစ်စေ။မနာလိုမှုအိဒ္ဓတရားရဲ့အဖြစ်ကိုအမှန်တမ်းမြင်တော်မူရမြင်တဲ့အတွက်တတိတော်ကလည်းသူများကြီးပွားချမ်းသာတာ၊ကောင်းကားတာ၊သင်ရှားကြောကြားတာ၊လူတို့လူတွေများတာကိုမနာလိုတဲ့စိတ်မရှိရဘူး။အမြဲတည်းသုံးပါဒါကြောင့်မလို့ခင်ဗျားရှားရှားတောင်းမှစာတမ်းကြီးရေးပြီးတော့သုံးမှထားတာမနာလိုကင်းဝန်တို့ချင်းလက်ငင်းချမ်းသာကြရမည်ဣဒ္ဓါခေါ်ဆိုမနာလိုဖြစ်ကိုမဖြစ်ရအဲ့ဒါလည်းဘုန်းကြီးပြဋ္ဌာန်းမိတန်လေးခတုတ်တရားတော်တို့သက္ကပညာတုတ်တရားတော်တို့မှဆိုလို့ရှိရင်သူတစ်ပါးကြီးပွားချမ်းသာတာကောင်းလာတာမနာလိုတဲ့စိတ်ဟာအမတန်ဆိုးတဲ့စိတ်အဲ့ဒီသဘောမျိုးဆရာတော်ဘုရားကြီးမြတ်အမတန်ဆိုးတဲ့စိတ်တဲ့ကိုယ်လည်းပဲဘာမှစားရတော့ရတာမဟုတ်ခင်းနဲ့တက်တက်ဒီသဘောမနာလိုတော့ကိုယ်မှစိတ်ဆင်းရဲတက်တက်ဖြစ်နေရတာပဲဒါကြောင့်မလို့ဒီမှာလည်းပဲသာသနာရေးတာတွေမှာလည်းပဲအများအမြင်မဲ့မနာလိုကျင့်ဝန်တို့ကျင့်လက်ငင်းချမ်းသာကြရမည်ဆိုတာဒါအရေးကြီးလွန်လွန်လို့ဆရာတော်ဘုရားကြီးဘလောက်ကြအောင်ရှင်ရှင်ကြားကြားကြီးဟောပြောတယ်သာသနာကြီးလည်းရေးထားတယ်ဒါကြောင့်ဘုန်းကြီးတို့ဆရာတော်ဘုရားကြီးရဲ့အထုပ်ပတိကိုပုဂ္ဂိုလ်ကိုအရှင်ဒီလာသာဒီလိုဘုလိုစာအုပ်ထုတ်ဝေတဲ့အခါကျတော့မဟာစီသေရဝုဒ္ဒန္တဝိလသိနေပြီဆိုတဲ့စာအုပ်မှာနောက်ကျောဘက်ကအဲ့ဒီမှာလည်းပါတယ်မဟာမနာလိုကျင့်ဝန်လိုကျင့်လက်ငင်းချမ်းသာကြရမည်အကျတော်ပြည့်ရဲ့အလိုကြထည့်ထားတယ်အဲ့ဒီဩဝါဒလည်းပဲဘုန်းကြီးတို့တတွေကလက်တွေ့လိုက်နာဖို့လိုတယ်ဆရာတော်ဘုရားကြီးရဲ့ဩဝါဒတွေထပ်ခတ်တာကလည်းနာကြားနေရတယ်။မြင်နေရတယ်။မြင်နေရပါလေကနဲ့ဘုန်းကြီးတို့တွေကဆရာတော်ဘုရားကြီးမကြိုက်တဲ့အဲ့ဒီမနာလိုတဲ့အိတ်တာစိတ်ထားကိုဆန်းနေကြမယ်ဆိုရင်ဆရာတော်ဘုရားကြီးရဲ့တတိတာဝကမပြီးတာဆရာတော်ဘုရားကြီးရဲ့ဩဝါဒကိုခံယူရမရောက်ဆရာတော်ဘုရားကြီးရဲ့ဆရာတော်ဘုရားကြီးကိုပူဇော်ရမရောက်ဒါကြောင့်ဘုန်းကြီးတို့တွေအဲ့ဒီအချက်ကတော့အမတန်ကိုသတိထားကြရကောင်းမနာလိုတဲ့အိတ်တာစိတ်ထားကြတော့ကိုယ်စိတ်แท้ဖြစ်ရင်ပဲအမတန်ကိုယုံညံ့လာပြီသူတို့ဘာကြည်ပွားတာကောင်းစားတာချမ်းသာတာပစ္စည်းဥစ္စာပေါ်တာရုပ်ရည်ကြီးပကားရတင်းနဲ့လာပါတာလူကြီးလူချင်းပေါ်တာဘုန်းကြီးတာကြော်ရောတာစသည်ဝမ်းမြောက်မှလူသားတရားအနေနဲ့ဝမ်းမြောက်မှုမုဒိတာဖြစ်ရမှာမဖြစ်သေးနဲ့အဲ့ဒါကိုကိုယ်နဲ့လည်းဘာမှမတက်ဆိုင်နေနဲ့မနာလိုတဲ့စိတ်တွေဖြစ်ပွားနေပြီးတော့အဲ့ဒီစိတ်ဖြစ်ပွားနေတဲ့အချိန်မှကိုစိတ်ကအတော့ကိုယုံညံ့နေကြတယ်။ဇာတော်ဘုရားကြီးကအိတ်တာဆိုတာတဲ့ကိုယ့်ရဲ့သားတာကိုမနာလိုတာပဲတဲ့ကိုယ့်ရဲ့သားတာကိုမနာလိုတာပဲဒါကမနာလိုတဲ့စိတ်ဖြစ်ကြတဲ့ကကိုယ့်စိတ်ကကိုယ့်ဟာကိုဝန်ခံမိတာဖြစ်သွားပြီ။ငါဟာသူ့ရဲ့အောက်ကြတဲ့သူဟာငါ့ရဲ့မြင့်နယ်လို့ဝန်ခံမိတာဖြစ်သွားပြီ။အဲ့ဒီကလေးကကိုတော်တော်နှိမ့်ကြသွား။ဒါအဲ့ဒါကြောင့်လေ သက္ကဒိညာတို့ဆရာတော်ဘုရားကြီးခေါ်ကြတော်မူခြင်းကကာမဂုဏ်သာလူနှံ့များတို့ကောင်းစားပြီးဝဘေးရန်ပ၍အေးမြချမ်းသာနေလိုပါလေဣဒ္ဓမိစေသူချုပ်ပွေ၍ထင်ရမကြဆင်းရဲလှဆင်းရဲရ၏မူလစဉ်ဖြင့်သူကြောင့်ဖြစ်သူကြောင့်ဖြစ်သောမုန်းစေတနာအာယုံများနှင့်အပိုက်ကြည့်သည်ပါဠိတော်အတိုင်းဆရာတော်ဘုရားကြီးဆောင်ဖို့ရှိတော်မူတယ်ဒီမှတ်တောင်းမှဘုန်းကြီးတို့အဲ့ဒီထေရဝုဒ္ဒန္တဝိလာတိကြီးထဲမှာသလုံးမှားတာလေးကိုပါတယ်သူ့မူရင်းကကာမဘုံသာလူနှံ့များတို့ကောင်းစားချမ်းသာသောကပြုဝဘေးရန်ပ၍အေးမြချမ်းသာနေလိုပါလေဒါကြတော့ဘုရားရဲ့မူရင်းအဲ့ဒီမှာထေရဝုဒ္ဒန္တဝိလာတိနေတဲ့မှာအေးမြချမ်းသာနေထိုင်ပါလေလို့လွဲပါနေအတိတ်ကတမျိုးထွက်ပါတယ်အေးမြချမ်းသာနေလိုပါလေဣဒ္ဓမစ္စေသူချုပ်ပွေ၍ဣဒ္ဓဆိုတဲ့မနာလိုတဲ့တရားမစ္စရိယဆိုတဲ့ဝန်လိုတဲ့တရားအဲ့ဒီတရားနှစ်ပါးရှုပ်ွေတဲ့အတွေ့အတွက်ထင်ကြီးမကြဆင်းရဲရသည်အဲ့ဒီမှာလည်းပဲထင်ကြီးမကြကိုခေရဝုဒ္ဒန္တဝိလာတိထဲမှာထင်ကြီးမကြလို့စလုံးမှားနေတယ်အဲတက်သာသီသမားပြင်ထွက်လိုက်တာလားတော့မသိဘူးအတိတ်တွေကတော့အများကြီးချော်ထွက်သွားတယ်ထင်ကြီးမကြကိုထင်ကြီးမကြဒီလိုမှားပါနေထင်ကြီးမကြဆင်းရဲရသည်မူလခြင်းဖြင့်သူကြောင့်ဖြစ်သောမုန်းစေတနာအာယုံများနှင့်လူလားတလီကြံလီတရန်ဆက်ရမှဆွဲဖြေတယ်လွဲ၍ဒီတော့အဲ့လိုမနာလိုတဲ့ဣဒ္ဓဝန်လိုတဲ့မစ္စရိယတရားတွေဖြစ်တာဟာတဲ့ဖြစ်အပ်သောအာယုံမုန်းအပ်သောအာယုံရဲ့လို့ပြောရလာလို့ဖြစ်လာတာပဲမောဟသောအာယုံဒီဝချမ်းသာရင်မနာလိုစိတ်ဖြစ်ကြရောအစရှိတဲ့ခြင်းတက္ကပညာတို့ခေါ်တဲ့အခါမှာပါတယ်။ဒါကြောင့်ဘုန်းကြီးတို့တို့ဟာဆရာတော်ဘုရားကြီးမကြိုက်လွန်းတဲ့မနာလိုတဲ့ဒီအိဒ္ဓစိတ်ထားမဖြစ်ရအောင်အငဲတစ်စိတ်စဉ္ညာနှလုံးသွင်းခြင်းအခြင်းဖြစ်စေ။စဉ္ညာနှလုံးသွင်းခြင်းအခြင်းရောဒီမှာပွားများခြင်းဖြင့်ရောပယ်ရှားဖို့လိုပါတယ်။တချို့ဒီစိတ်ရဲ့ယုံနဲ့တဲ့သဘောကိုနားမလည်တော့မိမိရဲ့အိတ်တာမနာလိုတဲ့စိတ်ထားကိုစိတ်ထဲနဲ့မထားဘဲနဲ့နှုတ်ကတောင်သူတစ်ပါးတူအောင်ထုတ်ဖော်ကြတတ်တယ်။စက်ကြရအောင်ကောင်းတာပဲ။တချို့ကနှုတ်ထုတ်ကထုတ်ပေါ်ရင်မကဘူးအလုံးနဲ့တောင်လှုပ်ကြလိုက်သေးတယ်။မနာလိုတဲ့သဘောပီရထင်ကြလာအောင်အဲ့ဒါမျိုးကြတော့ပြီးပြီအချက်တရားမရှိဘူးလေပတ္တပအကျောက်အလံတရားမရှိဘူးဟိရိဝတ္တပမရှိဘူးဟိရိဝတ္တပဆိုတာသူတော်ကောင်းတရားပဲဟိရိဝတ္တပမရှိဘူးဆိုရင်သူတော်ကောင်းမဟုတ်ဘူးပေါ့ဒါဆရာတော်ဘုရားရဲ့အမတန်မလိုလားတဲ့တရားဘုန်းကြီးတတိထားမိတာဒါဆရာတော်ဘုရားကြီးရဲ့သံတိန်တရိယာကုံအမတန်ရင်တဲ့ဒီကြီးတဲ့ဂုံရံသူတော်ကအပြည့်ကိုဘယ်ခါမှမရတော့မှုတဲ့ဂုံရံကိလေသာတရားထဲမှာအယုံဉာဏ်ဆုံးတရားဖြစ်တဲ့အိဒ္ဓမနာလိုတဲ့တရားကိုဆရာတော်ဘုရားကြီးမလိုလားတဲ့ဂုံအဲ့ဒါဘုန်းကြီးအထူးတတိထားမိတဲ့အချက်တည်းအဲ့ဒါကြောင့်ဆရာတော်ဘုရားကြီးကိုတတိယအောင်မိတ်ပူဇော်ပြီဆိုလို့ရှိရင်ဒီအချက်တည်းဘုန်းကြီးကောင်းနေမှာဝင်လာဆရာတော်ဘုရားကြီးတန်တိန်တရိယာကိုဘလောက်ကြည့်ဆုံးလဲဆိုရင်အဲ့ဒီအခါမှာစစ်ပြီးသားဆရာတော်ဘုရားကြီးဟိုဘယ်သူမှမသိရသေးပါဘူးစိတ်ခွန်နဲ့မော်လမြိုင်မှတပါဘယ်သူမှမသိသေးဘူးမသိသေးဘူးအဲ့ဒီအချိန်မှာသဂိုင်းစေတီလရိတ်တာစိတ်တတ်သူနဲ့ကြွလာတော့အခုသဂိုင်းကယရဏပြီးမှဆရာတော်သူကလည်းစေတီလကျောင်းမှာထောင်မှာအဲ့ဒီမှာနေတော့ဆရာတော်ဘုရားကြီးနဲ့တွေ့ပြီးယရဏဘိမှန်ဆရာတော်ဆိုတာရှင်းရှင်းဘွန်းဘွန်းကြီးဟုတ်ဟုတ်တယ်လို့မဟုတ်မဟုတ်တယ်လို့အဲ့ ิริริเนี่ยပြောတတ်တဲ့ပုဂ္ဂိုလ်ဘယ်သူမှလည်းပဲထောက်လို့ညာလည်းမရှိဘူးသူကအမင်းရှိတာအဲ့ဒီချိန်မှာမဟာစီးပြတော့မဟုတ်သေးပါဘူးယဟန်ငယ်မြတ်ရှိသေးတာလေသူကဘယ်နဲ့ပြောလဲလို့ဆိုတော့မဟာစီးပြတော့ကိုတတိတော်ကြီးညိုတာအခုမှမဟုတ်ပါဘူးဒီပြတော့တရားမဟာစီးပြတော့ဓမ္မတရားအမှထုတ်ဘူးပါဘူးအခုမှမဟုတ်ပါဘူးတဲ့အဲ့ဒီစစ်ပြီးသားသေဒီလကြွစဉ်ကလေးကမဟာစီးဆရာတော်ရဲ့ပန်တိန်တရိယဂုံကိုတတိတော်အဲ့ဒီကလေးကကြီးညိုးလာတာပါတဲ့အင်မတန်ငြိမ်သက်ကြည်တဲ့အိန္ဒြေရှိတဲ့ဘုရား။ဒါကြောင့်ဘုန်းကြီးတို့ကြည့်တော်ချင်းဆရာတော်ဘုရားကြီးရဲ့ဩဝါဒခံယူကြတယ်။ဆရာတော်ဘုရားကြီးကိုကုသိုလ်ကြတယ်ဆိုရင်ဆရာတော်ဘုရားကြီးရဲ့စိတ်နေစိတ်ထားဆရာတော်ဘုရားကြီးရဲ့အပြောအဆိုဆရာတော်ဘုရားကြီးရဲ့အနေထိုင်တတ်နိုင်တဲ့မြတ်အတူယူပြီးတော့စိတ်ထားကြမယ်ပြောဆိုကြမယ်နေထိုင်ကြမယ်ဆိုလို့ရှိရင်အများကြီးအပြစ်ကင်းခြင်းနဲ့အပြစ်ကင်းတဲ့ပရိသုဒ္ဓမနောတမစာရပရိသုဒ္ဓဝစီတမစာရပရိသုဒ္ဓကာတမစာရစင်ကြဲတဲ့ကိုနှုတ်စိတ်တွေဖြစ်တဲ့အတွက်အကုသိုလ်အမနာနဲ့ဒီကုသိုလ်အမနာများမှာပေါ့ဒါကြောင့်ဆရာတော်တရားကြီးကိုကြီးညိုတယ်ကြီးညိုတယ်ဆိုပြီးတော့ဩဝါဒခံယူတဲ့ပွဲပူဇော်တဲ့ပွဲအဲ့ဒါလို့လုပ်ပြီးတော့ဆရာတော်တရားကြီးရဲ့ဩဝါဒကတခြားမိမိတို့ရဲ့စိတ်နဲ့စိတ်ထားကတခြားဆရာတော်ဘုရားရဲ့ဩဝါဒကတခြားမိမိတို့ရဲ့အပြောဆိုတွေကတခြားဆရာတော်ဘုရားရဲ့ဩဝါဒကတခြားမိမိတို့ရဲ့အပြုအမူတွေကတခြားဖြစ်နေမဲ့ဆိုရင်တော့ဆရာတော်ဘုရားရဲ့ဩဝါဒကိုခံယူရမရောက်ဆရာတော်ဘုရားကြီးကိုပူဇော်ရမရောက်ဘူးဆိုတာဘုန်းကြီးတို့တတွေ့ဆရာတော်ဘုရားရဲ့တတိတာဝကအလုံးအထူးတတိပြုဖို့အရေးကြီးတယ်လို့ဘုန်းကြီးကထင်ပါတယ်ဒါကျေးဇူးတော်ရှင်ဆရာတော်ဘုရားကြီးရဲ့ဂုံပေါင်းများစွာတဲ့ကအနည်းငယ်ညတော့တစိတ်တည်းသာတော့ဂုံကိုဘုန်းကြီးကဘုန်းကြီးစိတ်ထဲမကြခဏပေါ်လာတဲ့ဂုံကိုထုတ်ဖို့ပြောပြတာဒါကအဲဒါလို့ဂုံကိုအမြဲတည်းစီတတိယအောင်းမေပြီးအောင်းမေတဲ့အတိုင်းပဲဆရာတော်ဘုရားကြီးရဲ့ဩဝါဒနဲ့အညီပြည့်ညံနေထိုင်ရမယ်လို့နှလုံးသွင်းပြီးတော့ဆရာတော်ဘုရားကြီးကိုရှိခိုးပူဇော်တယ်ဆိုလို့ရှိရင်အမှန်တန်ကျူးမြတဲ့ပေါ့ယာမဓမ္မဝိဇာနေယသမ္မာသမ္ဗုဒ္ဓတေတိတံတက္ကိသံတံနမတေယတက္ကိခௌတံဝပြောမနောယာမအကျဉ်းဆရာသမားထာမဓမ္မသူတော်ကောင်းတရားကိုဝါမဲ့ဖို့နိဗ္ဗာန်တရားကိုဝိဇာနေယသင်ယူကျင့်ကြံပွားများအထောက်ရသိရ၏ဆရာသမားတင်ပြီးလို့တတ်တယ်ဆရာသမားရဲ့ညွှန်ကြားချက်ဖြင့်ညွှန်ကြားချက်ဆုံးမဩဝါဒကိုလိုက်နာလို့မလို့သူတို့ပွားတယ်ဆရာသမားရဲ့ညွှန်ကြားချက်တရားအတိုင်းလိုက်နာကျင့်ကြံပွားများအထောက်တယ်မတ်တဲ့ကျမ်းနဲ့ပွားများတဲ့အထုတ်တဲ့ဒါကြောင့်လေဩဝါဒနာယူမှတ်သားပြီးသိရတာတွေရှိတယ်။လိုက်နာကျင့်ကြံလို့မလို့အကျိုးများလို့သိရတာတွေရှိတယ်။ဆရာသမားရှင်ကြားတဲ့တရားကိုပွားများအထုတ်လို့မို့မိမိတို့မှာဝိပဿနာဉာဏ်နဲ့ရင့်တန်ရတာတွေပါရမီကြီးဝိရိယရှိတဲ့ပုဂ္ဂိုလ်မှမင်းညာဘုညာအထူးရရှိချမ်းသာကြရတာတွေဒါတွေရှိတယ်။ဒါကြောင့်ယမအကျဉ်းဆရာသမားထာမဓမ္မံသူတော်ကောင်းတရားကိုဝါမဲ့ဘုနိဗ္ဗာန်တရားကိုဝိဇာနေယတင်ယူမှတ်သားနာကြခြင်းလိုက်နာကျင့်ကြံပွားများခြင်းအပြင်သိရ၏ယမဓမ္မံဝိဇာနေယသမ္မာသမ္ဗုဒ္ဓတေတိတံယမအကျဉ်းဆရာသမားထာမသမ္မာသမ္ဗုဒ္ဓတေတိတံရှင်တော်မြတ်ဖျားဟောကြားမြတ်ပေါ်ဟုတ်ကြမြတ်ပေါ်အပ်သောဓမ္မံတရားတော်ကိုသူတော်ကောင်းတရားတော်ကိုဝါမဲ့ဘုနိဗ္ဗာန်တရားတော်ကိုဝိဇာနေယလိုက်နာကျင့်ကြံပွားများခြင်းအပြင်သိရ၏ တန်ထိုဆရာသမားကိုဗျာမနောရစ်ပူဇော်သောပုံနာသည်အဲ့ဒီဟုတ်တန်ရစ်ပူဇော်သောမိကိုနမတတိဤဝရှိခိုးတဲ့လိုတကိစ္စံယိုယိုသေးသေးနမတေယအမြဲတစေရှိခိုးရကြီးဒါကြောင့်ဆရာတော်ဘုရားကြီးရဲ့ဆရာတော်ဘုရားကြီးဓမ္မအသည့်လိမ္မာပညာတွေကြားရပြီးဆရာတော်ဘုရားကြီးရဲ့ရှင်ကြားတဲ့အရာတရားတွေရှင်ကြံပွားများအထောက်လို့ကိုယ်တို့တရားအသည့်တွေရှိလာတယ်ဆိုတော့ဆရာတော်ဘုရားကြီးကိုအမြဲတစေရှိခိုးကြမှာပဲပူဇော်ကြမှာပဲသို့တော့အမြဲတစေရှိခိုးပူဇော်နေုံနဲ့လည်းမကြည့်သေးဘူးဆရာတော်ဘုရားကြီးရဲ့အလိုကြသုံးမဩဝါဒအတိုင်းဆရာတော်ဘုရားကြီးမဖြစ်စေချင်တာတွေမဖြစ်အောင်ဖြစ်စေချင်တာတွေဖြစ်အောင်လိုက်နာကျင့်ကြံပွားများဆင်ခြင်နှလုံးသွင်းမှုဒါကလည်းလိုတယ်။ဘုန်းကြီးတို့ဆရာတော်ဘုရားကြီးအပူတော်ဘွဲမှာဆရာတော်ဘုရားကြီးရဲ့ဂုဏ်ကြီးစုကိုဒီလောက်ထုတ်ပေါ်တယ်ဆိုလို့ရှိရမယ်။နှလုံးသွင်းတာဆင်ခြင်တတ်ပါဘူးဒါကြောင့်ဘုန်းကြီးတို့ဟောရမယ့်တရားဖြစ်ကြတယ်9နာရီဘွဲမှာဘုန်းကြီးတို့တရားသိရမယ်။ဒါကြောင့်တရားဟောခြင်း9နာရီရော့ရော့ရှိ။ဒီနေ့ဗာတရားနဲ့ဘုန်းကြီးတို့ကြည့်ရောချင်းဆရာတော်ဆရာကြီးကိုပူဇော်ရမလဲလို့ဆိုတော့ဝေဒနာကိုရှုတဲ့ဝေဒနာနုပ္ပတနာတရားနဲ့ဆရာတော်ဆရာကြီးပူဇော်ရဒီကြောချင်းဆရာတော်ဘုရားကြီးမူထားခဲ့တဲ့ညဇာဘုရားဟောကြားခဲ့တဲ့ပฏิပတ္ထာနတုတ်ဒေသနာတော်မှာကာယ ानु ပဒနာယုတ်ကိုရှုတဲ့တရားဝေဒနာ ानु ပဒနာခံစားမှုကိုရှုတဲ့တရားစိတ် ानु ပဒနာစိတ်ကိုရှုတဲ့တရားဓမ္မ ानु ပဒနာသဘောကိုရှုတဲ့တရားလို့သုံးမျိုးတည်းကဝေဒနာ ानु ပဒနာအခမ်းမှာဥနကပရံဘိက္ခဝေဘိက္ခုဒုက္ခဝဝေဒနာဝိရိယမနောဒုက္ခဝေဒနာဝိရိယမိတိပဇာနာတိသုခဝဝေဒနာဝိရိယမနောဒုက္ခဝေဒနာဝိရိယမိတိပဇာနာတိအဒုက္ခမတုခဝဝေဒနာဝိရိယမနောအဒုက္ခမတုခဝေဒနာဝိရိယမိတိပဇာနာဝေဒနာကိုရှုမှတ်ဖို့ကျွန်တော်တရားပြန်မိတ်ကြတယ်ဆင်းရဲတဲ့ခံစားမှုခံစားရလို့ရှိရင်လည်းဆင်းရဲတဲ့ခံစားမှုပဲလို့ရှုသိနေရမယ်ခံလာတဲ့ခံစားမှုကိုခံစားရရင်လည်းခံလာတဲ့ခံစားမှုပဲလို့သုတိနေရမယ်။မချမ်းသာမစင်ရင်ခံစားမှုကိုခံစားရလို့ကျင်လည်းမချမ်းသာမစင်ရင်ခံစားမှုကိုခံစားနေရတယ်လို့သုတိနေရမယ်။ဒါခြေကမယ်။ဒုက္ခဝေဒနာဒုက္ခဝေဒနာဥပ္ပခဝေဒနာအဲဒါလို့ခံစားမှုကိုရှိရမှာဒုက္ခဝေဒနာမှလည်းပဲကာယိကဒုက္ခစေတသိကဒုက္ခဒုက္ခဝေဒနာမှာလည်းပဲကာယိကဒုက္ခစေတသိကဒုက္ခဝဲတယ်ကာယိကဒုက္ခဆိုတော့ဒုက္ခလို့ပဲခေါ်တယ်ကာယိကစေတသိကဒုက္ခဆိုတော့သောဒေါမနတလို့ခေါ်တယ်ဒါတော့ဒုက္ခဆိုတာကိုယ်ဆင်းရဲခြင်းဒေါမနတဆိုတာစိတ်ဆင်းရဲခြင်းဆိုတူပဲဒုက္ခမှာလည်းပဲကာယိကဒုက္ခကိုယ်ပြီးပြီးဖြစ်တဲ့ရုပ်ကိုယ်ပြီးပြီးဖြစ်တဲ့ဆင်းရဲကဒါကိုဒုက္ခလို့ခေါ်တယ်စေတနည်းကဒုက္ခစိတ်ကိုမိဖြစ်တဲ့ဆင်းရဲတော့သောမနတလို့ခေါ်တယ်ဒါကြောင့်ဒုက္ခကိုချမ်းသာသောမနတစိတ်ချမ်းသာဥပိ္ပခာကတော့နှမျိုးမကွဲဘူးတစ်မျိုးတည်းရမချမ်းသာမဆင်းရဲဥပိ္ပခာဝေဒနာအဲ့ဒီမှာဆင်းရဲတဲ့ဒုက္ခဝေဒနာထင်ရလဲဒုက္ခဝေဒနာရှိရမှာပဲချမ်းသာတဲ့ဒုက္ခဝေဒနာထင်ရလဲဒုက္ခဝေဒနာရှိရမှာပဲသင်္ချာဖြစ်ပေါ်ရာဖြစ်ပေါ်ရာခံစားမှုရှိရပါကြည့်။အဲ့လိုရှိတာမှဝမ်းသာမှုပျော်မှုရှင်မှုနေလို့ထိုင်လို့ကောင်းမှုရှုလို့မှတ်လို့ကောင်းမှုအဲ့ဒီဒုက္ခဝေဒနာတွေကိုရှုတဲ့အခါဉာဏ်တွေကိုရှုတဲ့အခါမှာတော့ရှုတဲ့ပုံစံရဲ့ယောဂီတွေရဲ့ရည်ရွယ်ချက်စိတ်နေစိတ်ထားမှန်တာများပါလားဒီကောင်းတဲ့ခံစားမှုဒုက္ခဝေဒနာကိုသူ့ကိုရှုရတယ်လို့အဲဒါလို့စိတ်ထားနဲ့ရှုကြတာမှန်တယ်ဒါပေမဲ့ဒုက္ခဝေဒနာကိုရှုတဲ့အခါကျတော့ နာရကျင်နာကြိုက်တာခဲတာတောင်းတာတင်းတာစတဲ့ဒုက္ခဝေဒနာကိုရှိတာကြတော့နည်းနည်းတချို့ကဒီရွယ်ချက်စိတ်နေစိတ်ထားမှားတတ်နားလာပြီဆိုလို့ရှိရင်နားတယ်နားတယ်ရှုတယ်ကျင်ရင်ကျင်တယ်ရှုတယ်ကြိုက်ရင်ကြိုက်တယ်ရှုတယ်ခဲရင်ခဲတယ်ရှုတယ်တောင်းရင်တောင်းတယ်ရှုတယ်အဲ့ဒါဒုက္ခဝေဒနာတွေပဲအဲ့ဒါလို့ရှိရမှာနားမလဲသေးတဲ့အခုလူနေသေးတဲ့ယောဂီကြတော့နာရာရှိတာဟာနာရာကိုကြောက်အောင်ရှုတယ်လို့အဲဒါလိုယူဆတတ်တယ်။ဉာဏ်တိုက်တာခဲတာရှိတာလည်းပဲရှင်မှုကံမှုခဲမှုကြောက်အောင်ရှုတယ်လို့ယူဆတတ်တယ်။ရာရာယန္နာရှိလည်းပဲရာရာယန္နာကြောက်အောင်ရှုတယ်လို့ယူဆတတ်တယ်။ဒါကြောင့်အခါတည်းရမှာတချို့ဒုဗ္ဗနာရာကအမြဲတမ်းဆိုးပါလေဗျာနာတော့နာတယ်နာတယ်ရှုမရပါဘူးခင်ဗျာလို့ပြောတတ်တယ်မရပါဘူးခင်ဗျာလို့သူပြောတဲ့ရည်ရွယ်ချက်ကနာတယ်လို့ရှုပေမဲ့နာရာကပြောင်းမသွားပါဘူးခင်ဗျာလို့သူဆိုလို့အဲ့ဒီတော့သူရှုတာဟာနာရာကိုပျောက်စေဖို့ရည်ရွယ်ချက်နဲ့ရှုတဲ့အတိတ်ပဲဖြစ်တယ်ညဇာခင်ဗျာကတော့ပျောက်ဖို့ရည်ရွယ်ချက်နဲ့ရှုဖို့မဟောပါဘူးဒုက္ခံဝဝေဒနာဝိရိယမနောဒုက္ခံဝေဒနာဝိရိယမိတိပဒနာတိဒုက္ခံဝဝေဒနာဝိရိယမနောဆင်းရဲတဲ့ခံစားမှုကိုခံစားရသည်ရှိတော့ဒုက္ခံဝေဒနာဝိရိယမိတိဆင်းရဲတဲ့သဘောကိုခံစားနေရတယ်ဟုပဇာနာတိသုတိနေရ၏ဆင်းရဲတဲ့ခံစားမှုဖြစ်ပေါ်ရင်ဆင်းရဲတဲ့ခံစားမှုပဲလို့သုတိနေပါတဲ့ဆင်းရဲတဲ့ခံစားမှုကိုဖြောက်ပြရမယ်လို့မြတ်စွာဘုရားဟောသလားပြိဿတို့မဟုတ်ပါဘူးမဟုတ်တော့ဘာလို့ရမှာလဲဆင်းရဲတဲ့သဘောကိုသိနေပါတဲ့ဟုတ်ကဲ့လားမှန်ပါပါအဲ့တော့နာမှုဆင်းရဲခြင်းမှုဆင်းရဲကိုက်မှုခဲမှုတောက်မှုတင်းမှုဆင်းရဲဖြစ်ပေါ်လာပြီဆိုရင်အဲ့ဒီဆင်းရဲခေါ်တဲ့ဒုက္ခဝေဒနာကိုပြောင်းအောင်ရှုရမှာလားသိအောင်ရှုရမှာလားသိအောင်ရှုရမှာနော်ပြောင်းအောင်လို့ရှုရင်ပြောင်းအောင်ရှုတယ်ဆိုတော့ရည်ရွယ်ချက်ထဲမှာဒီဝေဒနာဟာငါရှုလိုက်လို့ရှိရင်ပြောင်းနိုင်တယ်ဆိုတော့သဘောမပါဘူးလားအဲ့ဒါလို့ဆိုလို့ရှိရင်အဲ့ဒီဝေဒနာဒုက္ခဝေဒနာဆင်းရဲဟာမိမိအလိုအတိုင်းဖြစ်စေနိုင်တယ်ဆိုတဲ့သဘောမတည့်ရောက်ဘူးလားအဲ့ဒါလို့တည့်ရောက်တယ်ဆိုလို့ရှိရင်တယံဝတိအတ္တဖြစ်မနေဘူးလားတယံဝတိအတ္တဆိုတာမာမစုံမိမိအလိုအတိုင်းဖြစ်စေနိုင်တဲ့အစွမ်းတတ္တိရှိတဲ့အတ္တရှိတယ်လို့ယူဆတာဟုတ်ကဲ့လားမှန်ပါပါအဲ့ကြောင့်ဝေဒနာကိုကြောက်အောင်ရှုမယ်ကြောက်အောင်ညွန်ကြတဲ့လူကလည်းကြောက်အောင်ရှုပေါ့လို့ညွန်ကြရင်ညွန်ကြတဲ့ပုဂ္ဂိုလ်မှလည်းပဲတရားမတည်အတ္တကြီးရှိမနေဘူးလားရှိပါဘူးဗျာရှုတဲ့ပုဂ္ဂိုလ်ကလည်းပဲကြောက်အောင်ရှုတယ်ဆိုရင်သူ့မှာတရားမတည်အတ္တတန်လိုင်းကြီးနဲ့ဖြစ်မနေဘူးလားရှိပါဘူးဗျာဒါကအတ္တဒိဋ္ဌိတက္ကရာဒိဋ္ဌိအခြေခံကနေပြီးပြုတ်သွားလို့ရတရားရှုပါတယ်ဆိုရှုရင်းကနေပြီးတော့ဘာကပိုတိုးလာတယ်လဲအတ္တဒိဋ္ဌိကပိုတိုးမလာဘူးလားတိုးလာတယ်။ဖောင်စည်းရင်ရင်ငှက်နေတယ်။ဟုတ်ကဲ့လား။ဖောင်စည်းရင်ရင်ငှက်နေ။အဲ့ဒါလို့ဆိုလို့ရှိရင်မှန်မလား။မမှန်ဘူးတော့။ဒီကဒုက္ခနာလို့နာတယ်နာတယ်လို့ရှုတယ်။နာတယ်နာတယ်လို့ရှုတော့ကိုယ်ကကြောက်စီခြင်းနဲ့စိတ်နဲ့ရှုတယ်။နာတာကမကြောက်ဘူးတိုးနာလာတယ်။တိုးနာလာတယ်ဆိုတာမှနှမျိုးရှိတယ်ဘလို့နှမျိုးရှိတယ်လဲဆိုတော့တကယ်ပဲတိုးနာတာကတစ်မျိုးတကယ်တိုးနာတာမဟုတ်ပဲနဲ့စိတ်ကတိုးနာလာတယ်လို့ထင်ရတာကတစ်မျိုးတကယ်တိုးနာလာတယ်ဆိုတာကမိမိကအလေးအကျမရသေးတဲ့အခါမှာထိုင်နာကကြာကြာထိုင်တော့ကြာကြာထိုင်လာလေကြာကြာထိုင်နေနာမှုပါပို့ပြီးတိုးလေတိုးရတာတကယ်တိုးတာတကယ်တိုးတာဟုတ်ပဲနဲ့စိတ်ကတိုးတယ်လို့ထင်နေဆိုတာကနာရာကိုနာရဲနာရဲရှိတော့နာတဲ့အပေါ်မှာစိတ်ကစူးစိုက်ကြီးငြိမ်နေတဲ့အခါကျတော့ နာရာကိုပြီးခံပြီးရှင်ရှင်နဲ့စိတ်ကတည်ငြိမ်လာတဲ့အခါကျတော့တည်ငြိမ်တဲ့စိတ်ထဲမှာပါတဲ့အတိဟာအားကောင်းမလားအသေးသလားအားကောင်းတယ်နော်အားကောင်းလာရင်အတိတကပိုထက်လာပိုအားကောင်းလာပြီဆိုရင်နာတဲ့သဘောကိုပိုသိမလားဘူးလားအဲ့ဒါမျိုးကြတော့နာရာကပိုနာလာတာလားသိတာကပိုသိတာလားအတိရာကဘိုးတိလာတာကိုပဲပိုးနာလာတယ်လို့မထင်ရဘူးလားဒီတော့အဲ့ဒါလို့နာမှုသဘောပေါ်မှာစိတ်တည်ငြိမ်လာလို့တမာရီအားကောင်းလာတဲ့အတွက်အားကောင်းတဲ့တမာရီရဲ့မှာပါတဲ့အတိကပိုးပြီးချက်မြက်အားကောင်းလာလို့နာမှုကိုပိုးတိလာတာကတော့ဒုက္ခဝေဒနာရဲ့သဘာဝလက္ခဏာကိုပိုးတိလာတာမဟုတ်ဘူးလားအဲ့လိုဆိုလို့ရှိရင်တရားတိုးတက်တယ်လို့မခေါ်နိုင်ဘူးလားတရားတစ်ခုတစ်ခုကိုသိရင်ဒါတရားလိုပဲရှိရှိယုတ်တရားပဲရှိရှိနံတရားလိုပဲရှိရှိရှိတဲ့အခါမှာပထမအရှိကံယုတ်တရားနံတရားရဲ့သဘာဝလက္ခဏာကိုသိတယ်နောက်ပြီးတော့ပုဂ္ဂိုလ်တမာရီအကောင်တရားရင်လာတဲ့အခါကျတော့သံမြင်လက္ခဏာကိုသိတယ်သဘာဝလက္ခဏာဆိုတာထိုးထိုးအရှိကံရုပ်အရှိကံနံတို့ရဲ့အများနဲ့မတက်ဆိုင်တဲ့ကိုယ်တိုင်ကိုယ်ပိုင်သိတဲ့သဘောပဲဥပမာဒုက္ခဝေဒနာဆိုလို့ရှိရင်နာရာဆိုလို့ရှိရင်နာတဲ့သဘောမှမခံရတဲ့သဘောအရာပြောရင်မရှိဘူးလားနာတော့ဆိုတာခံရတဲ့သဘောလားမခံရတဲ့သဘောလားအဲ့ဒီမခံစားတဲ့သဘောဟာနာတဲ့ဒုက္ခဝေဒနာရဲ့သူတစ်ခုတည်းနဲ့သာဆိုင်တဲ့သဘောမဟုတ်ပေဘူးလားဒုက္ခဝေဒနာနဲ့များဆိုင်မလားဥပ္ပခဝေဒနာနဲ့ရောဆိုင်မလားမဆိုင်ဘူးနော်ဒါဖြင့်ယုတ်တရားပထဝီအာဘောတေဇောဝါယောတို့နဲ့ရောဆိုင်မလားဒါဖြင့်မခံစားတဲ့သဘောဟာဒုက္ခဝေဒနာရဲ့ကိုယ်ပိုင်သီးသန့်ပင်ကိုယ်ရင်းသဘောမဟုတ်ဘူးလားအဲ့ဒါသဘာဝလက္ခဏာပဲအဲ့တော့မခံစားတဲ့သဘောကိုကိုယ်ပိုသိလာရင်ဒုက္ခဝေဒနာရဲ့သဘာဝလက္ခဏာကိုကိုယ်သိလာတာမဟုတ်ဘူးလားဟုတ်လားအနိစ္စိတဖုဒ္ဓဗာနိဘဝနာလက္ခဏာအလိုမရှိအပ်သောအထိအတွေ့ကိုခံစားတဲ့သဘောလို့ဆိုတာဟာမခံစားတဲ့သဘောပဲနော်အဲ့တော့အဲ့ဒီမခံစားတဲ့သဘောကိုကိုယ်ပိုချင်းချင်းရှားရှားသိသိလာတာဟာသဘာဝလက္ခဏာကိုသိတာမဟုတ်ဘူးလားအဲ့ဒါလို့ဆိုလို့ရှိရင်ဝိပဿနာဉာဏ်ပိုးထင်ရှားရှားဖြစ်လာတာမဟုတ်ဘူးလားဟုတ်ပါဘူးကောင်းလားမကောင်းဘူးလားကောင်းပါဘူးဒါဖြင့်နာရာကောင်းလားမကောင်းဘူးလားကောင်းပါဘူးကောင်းတယ်ပိုးနာလာရင်ပိုးမကောင်းဘူးလားကောင်းပါဘူးဘာကြောင့်များပိုးနာလာရင်ပိုးကောင်းရတယ်လဲအဲသဘာဝလက္ခဏာကိုပိုးသိလာလို့မဟုတ်ဘူးလားရှုတာဟာသိရင်လို့ရှုတာမဟုတ်လားအဲ့ဒါသဘာဝလက္ခဏာကိုပိုတိလာတဲ့အခါကျတော့ဩခံစားမှုဝေဒနာဆိုတာလည်းပဲဆင်းရဲတဲ့တကယ်ဒုက္ခတရားပါလားလို့သဘောပေါက်မလားဟုတ်ပါပါဘုရားအဲ့ဒါဒုက္ခသစ္စာရဲ့ပထမဒုက္ခကိုပိုင်ပိုင်ခြားခြားသိတာပဲမဟုတ်ဘူးလားဟုတ်ပါပါဘုရားအဲ့ဒီကမှဆက်ပြီးတော့သီးခံပြီးတော့ဒီနာရာကိုရှုလာလို့ကိုယ်ပြီးတမာရီအားကောင်းလာတာနဲ့အမြနားတဲ့သဘောဟာတဲ့ရင်နဲ့တဒန်းနဲ့တစိမ့်နဲ့နားနေတာမတွေ့ရပဲနဲ့နာရာလေးဖြစ်ပေါ်လာလိုက်ရှုလိုက်ကြောက်သွားလိုက်နောက်တစ်ခါနာရာလေးဖြစ်ပေါ်လာလိုက်ရှုလိုက်ကြောက်သွားလိုက်နဲ့တစိမ့်လိုင်းကလေးများတက်လာပြီးပြန်ကျသွားတယ်ပြန်ကျသွားတယ်စိတ်ထဲကသိလိုက်ရပြီဆိုတဲ့အခါကျတော့နာမှုအစဉ်တစဉ်ဖြစ်ပေါ်လာပြီးတော့ကြောက်သွားတယ်နောက်နာမှုအစဉ်တစဉ်ဖြစ်ပေါ်လာတယ်ကြောက်သွားတယ်လို့စိတ်ကမသိရဘူးအဲ့လိုသိတဲ့အခါကျတော့အဲ့ဒီနာခံစားခေါ်တဲ့ဝေဒနာခန္ဓာဒုက္ခဝေဒနာရဲ့ဖြစ်မှုပြမှုကိုမသိရဘူးလားသိရပါဘူးသိရပြီဆိုတော့ဩဒုက္ခဝေဒနာနာတဲ့ခံစားမှုဆိုတာလည်းပဲမမြဲပါလားဟောသဘောမပေါက်ဘူးလားပေါက်ပါဘူးခန္ဓာအနိစ္စအနုပါဒနာဉာဏ်မဟုတ်ဘူးလားပေါက်ပါဘူးအနိစ္စအနုပါဒနာဉာဏ်ဒါကြောင့်နာရာရဲ့မခံစားတဲ့သဘောကိုသိတဲ့အခါမှာပိုးပိုတိလာလေပိုးကောင်းလာလေလျှော့မပင်နဲ့ဆက်ရှုမဟုတ်ဘူးလားမှန်ပါပါဆက်ရှုလာပြီဆိုလို့ရှိရင်ပိုးပိတမာရီဖြစ်လာတဲ့အခါမှာအခုပြောရတဲ့နာဟုတန်တတိခေါ်တဲ့အစဉ်အချိန်လေးတစ်ခု ဖြစ်ပေါ်လာတယ်ရှုလိုက်တယ်ပျောက်သွားတယ်နောက်တစ်ခါနာမှုစဉ်တစ်ခုဖြစ်ပေါ်လာတယ်ရှုလိုက်တယ်ပျောက်သွားတယ်ဒီလိုသိပြီဆိုတဲ့အခါကျတော့နောက်တစ်ဆင့်သို့ပြီးတော့ဝေဒနာခေါ်တဲ့ဆင်းရဲခံစားမှုရဲ့အနိစ္စသဘောမတည်ငြဲတဲ့သဘောဖြစ်မှုပြန်မှုဥရိယတရားသဘောကိုသိရတာမဟုတ်ပါဘူးလားမှန
်ပါ
ဘူးအဲ့ဒါလို့သိအောင်ဆိုလို့ရှိရင်ဆက်ရှုမှပဲသိမှာပေါ့မှန်ပ
ါ
ပါဘူးမဟုတ်လားမှန
်ပါပါ
ဆက်ရှိတဲ့အခါကျတော့သီမခံတတ်တဲ့ယောဂီဆိုရင်တော့ရှိနိုင်ပါမလ
ား
အဲသီခံတတ်တဲ့ယောဂီမှပဲရှိနိုင်တာပဲဟုတ်ကဲ့လား အဲဒါကြောင့်ပြည့်စုံတော့ရှင်ဆရာတော်ဘုရားကြီးကတဏှိခံနိဗ္ဗာန်ရောက်မင်းရတယ်ဟုတ်လ
ား
တဏှိခံနိဗ္ဗာန်ရောက်ဆိုတာတဲ့တခြားနေရာမှာတဲ့ဒီတရားရှိမှတ်တဲ့နေရာမှာဘိုးမှန်နေတဲ့တရားရှိမှတ်တဲ့နေရာမှာဒုက္ခဝေဒနာဖြစ်ပေါ်လာတဲ့အခါဒီဝေဒနာကိုသီးခံပြီးတော့ဆက်ရှုမှသာလင်သူရဲ့သဘာဝကိုသိပြီးသိမယ်မဟုတ်ဘူးလား ပထမမခံလာတဲ့သဘောဆိုတဲ့သဘာဝလက္ခဏာသိမယ်ဒုတိယဖြစ်ပေါ်ဖြစ်ပေါ်ပြီးကြောက်ကြောက်သွားတယ်ဆိုတဲ့ပါမညာလက္ခဏာအနိစ္စသဘောမသိပေဘူးလ
ား
သိရလားဒီအဲ့ဒါလို့ဆိုလို့ရှိရင်ဒုက္ခဝေဒနာခေါ်တဲ့ဆင်းရဲခံစားမှုဟာဖြစ်ပေါ်ဖြစ်ပေါ်ပြီးကြောက်မတည်ငြဲတယ်လို့ခံနာရဲပြောရဲရှင်နဲ့ဝမ်းသာရဲဆိုတဲ့ဒုက္ခဝေဒနာတွေလည်းပဲခံစားမှုသဘောအချင်းကျူတဲ့အတွက်သူတို့လည်းပဲဖြစ်ပေါ်ဖြစ်ပေါ်ပြီးပျောက်ပျောက်နေတာပဲလို့ဤမိပြီးတော့ဉာဏ်ထဲမှာမသိနိုင်ဘူးလား အဲ့ဒါရှုနေတဲ့ဒုက္ခဝေဒနာရဲ့ဖြစ်ပေါ်ပြီးပျောက်တဲ့အနိစ္စသဘောကိုသိရတာကပစ္စက္ခတိုက်ရိုက်သိဉာဏ်ဒီဒုက္ခဝေဒနာလိုပဲကောင်းတယ်ဆိုတဲ့ဒုက္ခဝေဒနာခံစားမှုတွေလည်းပဲဖြစ်ပေါ်ပြီးတော့ပြည့်နေတာပါပဲလို့နီးမိပြီးသိရတာကနယဝိပဿနာအနုမာနညာမဟုတ်ပါဘူးလား ချင်းချင်းရှားရှားမတွေ့ရဘူးလ
ား
အဲ့ဒါဝေဒနာသီးခံပြီးတော့ဆက်ရှုလို့လားသီးမခံမဲ့ရပ်ပြစ်လို့လားဆက်ရှုလို့တခါဒီဝေဒနာကိုရှုရမှကြောက်အောင်ဆိုတဲ့ရည်ရွယ်ချက်နဲ့ရှုလို့သိလာတာလားသိအောင်ဆိုတဲ့ရည်ရွယ်ချက်နဲ့ရှုလို့သိလာတာလ
ား
အဲ့ဒါရည်ရွယ်ချက်စိတ်ထားမလိုပေဘူးလားသိအောင်ဆိုတဲ့ရည်ရွယ်ချက်နဲ့မရှုဘဲနဲ့ကြောက်အောင်ဆိုတဲ့ရည်ရွယ်ချက်နဲ့ရှုတဲ့အခါမှာနားရနားရလို့ရှုလို့ပေါ်ပြီးနားလို့နားလာတယ်လို့မချင်းရဘူးလားဘုရားကြောက်တဲ့အခါမှာလည်းပိုးနားလာတယ်လို့မလျှောက်ဘူးလား ပိုးနားလာပါတယ်ဘုရားဒါနဲ့တပည့်တော်ပြင်းပြလိုက်တယ်ဘုရားဒါမှမဟုတ်ထပြလိုက်တယ်ဘုရားနော
်
တခါတခါကျတော့တချို့ကကြမ်းထိုင်ရှုလဲတဲ့ဒီနာရာကြီးတွေ့ဥမှာပဲဆိုအဲ့ဒါမထိုင်တော့ဘူးဉာဏ်နဲ့လျှောက်တယ်လို့ဒီလိုတော့မလောက်တတ်ဘူးလားဘုရားအဲ့ဒါဟာနာရာရှိရင်ကပျောက်ဖို့ရည်ရွယ်ချက်နဲ့ရှုလို့ဒီလိုဖြစ်နေတာလားသူ့ကိုရည်ရွယ်ချက်နဲ့ရှုလို့ဒီလိုဖြစ်တာလားအဲ့ဒါပျောက်ဖို့ရည်ရွယ်ချက်နဲ့ရှုတော့ဒုက္ခဆက်ခါဆက်ခါမရောက်ဘူးလားနာတဲ့ခန္ဓာကိုယ်ရဲ့ကာယကဒုက္ခကိုယ်ကဆင်းရဲတဲ့သဘောပေါ်မှာတခါစိတ်ကထပ်မဆင်းရဲပေဘူးလ
ား
မလေသူတရားကလည်းကောင်းတယ်ဆိုရင်ငါလာအထုတ်ပါဘယ်မလဲကောင်းတာညောင်းတာနဲ့ကျင်တာနဲ့နာတာနဲ့ကြိုက်တာနဲ့ရားတာနဲ့ယံတာနဲ့ငါဖြင့်ပြန်ရင်ပါပေါ့ဟောဒီလိုမဖြစ်ဘူးလား အဲ့ဒါဟာဘယ်လိုစိတ်ထားနဲ့ရှုလို့လဲဟဲ့ပျောက်ဖို့စိတ်ထားနဲ့ရှုလို့ဟုတ်ကဲ့လ
ား
သိဖို့စိတ်ထားနဲ့ရှုတယ်ဆိုလို့ရှိရင်တော့ပိုးနာလာလေပိုးသဘောကျလာလေအပိုးတိလာတယ်ဒုက္ခဝိဒနာရဲ့သဘောမဟုတ်ဘူးလား ဒါအဲ့ဒါလို့ပျောက်ဖို့ရည်ရွယ်ချက်နဲ့ရှုတဲ့ပုဂ္ဂိုလ်ရဲ့တခါဝေဒနာဒုက္ခဝေဒနာဖြစ်ပေါ်လာတဲ့အခါမှာမရှုဘဲနေတဲ့ပုဂ္ဂိုလ်ရဲ့အဲ့ဒီပုဂ္ဂိုလ်နှစ်သားဟာသဘောအားဖြင့်အတူတူနှီးပါးလောက်ရှိတယ်ဟုတ်ကဲ့လားဘုန်းကြီးကဖတ်ပြီးကြတယ်လို့တော့မပြောဘူးတော့ဘယ်လိုပြောရလဲအတူတူနှီးပါးလောက်ပဲလို့ဟုတ်ကဲ့လားဘာကြောင့်အတူတူနှီးပါးဆိုရတယ်လို့ဆိုတော့နာရကျနာကိုမရှိတဲ့ပုဂ္ဂိုလ်ကတော့သူ့ဝိပဿနာတတိတောင်ဖြစ်ခဲ့လား
ဖြစ်ပါဘူး
တမာရီရောဖြစ်ခဲ့လား
ဖြစ်ပါဘူး
ဖြစ်ဘူး မဖြစ်တဲ့အပြင်အဲ့ဒီနာရာဘုံမှာထပ်ပြီးတော့စိတ်ဆင်းရဲမှုမဖြစ်ဘူးလား
ဖြစ်ပါ
ဘူးဗျာဒါကရှုတဲ့လူလားမရှုတဲ့လူလား မရှုတဲ့လူတော့ရှုတဲ့လူမှလည်းပဲကြောက်အောင်ဆိုတဲ့ရည်ရွယ်ချက်နဲ့နာတယ်နာတယ်နာတယ်လို့ရှုတဲ့လူပါရှုချက်တိုင်းရှုချက်တိုင်းတော့နာရာကိုသူမသိပေဘူးလ
ား
ဖြစ်ပါဘူးဗျာဝိပဿနာတတိမဖြစ်ပေဘူးလား
ဖြစ်ပါ
ဘူးဗျာအဲ့ဒီနာတဲ့သဘောပေါ်စိတ်တည်ငြိမ်မှုတမာရီဘောမဖြစ်ဘူးလား
ဖြစ်ပါဘူး
အဝိပဿနာတမာရီဖြစ်တော့မဖြစ်ပေဘူးလား တခါနားတဲ့သဘောကိုပိပိပဒသိလာရင်သဘာဝလက္ခဏာသိတဲ့ဝိပဿနာဉာဏ်လည်းပဲကြိုးကြကြိုးကြမဖြစ်ပေဘူးလား သို့သောသူ့ရည်ရွယ်ချက်ကြီးကမမှန်တော့အဲ့ဒီနာရာဘောမှာထပ်ပြီးစိတ်မဆင်းရဲဘူးလ
ား
အဲ့တော့နာရာကိုဆင်းရဲဘောမှာစိတ်ဆင်းရဲဖတ်တာခြင်းတော့ရှုသူနဲ့မရှုသူအတူတူပဲဟုတ်ကဲ့လ
ား
သောသောရှုသူကနာအောင်လို့ရှုရင်ရှုများတော့လည်းပဲသူ့မှာဝိပဿနာတတိတမာတိတော့မဖြစ်ဘူးလ
ား
ဖြစ်တယ်နော်အဲ့တော့တော်တော့တော်ပါသေးရဲ့ဟုတ်ကဲ့လ
ား
တော်တော့တော်ပါသေးရဲ့ဒါပေမဲ့လမ်းလွဲနေတော့လုံးဝတော်တယ်လို့တော့ဆိုနိုင်မှာမလ
ား
ဒါကြောင့်မလို့လုံးဝတော်အောင်ဆိုလို့ရှိရင်တော့ဘယ်လိုရည်ရွယ်ချက်ဘယ်လိုစိတ်ထားနဲ့ရှုရမလဲသူအောင်ဆိုတဲ့မြတ်စွာဘုရားအလိုတော်ကြစိတ်ထားနဲ့ရှုရတယ်။ရုပ်ဆိုတာလည်းပဲဒုက္ခသစ္စာ။စိတ်နာမ်ဆိုတာလည်းဒုက္ခသစ္စာ။ခံစားမှုဝေဒနာဆိုတာနံတရားမဟုတ်လား။မှန
်ပါဘူး။
ဒုက္ခသစ္စာပဲမဟုတ်လား။မှန
်ပါ
ဘူး။ဒုက္ခသစ္စာဆိုတာပိုင်းပိုင်းခြားခြားသိရမယ်ပရိညာတရား။ရုပ်ဒုက္ခသစ္စာကိုလည်းပိုင်းပိုင်းခြားခြားသိရမယ်။နာမ်ဒုက္ခသစ္စာကိုလည
်း
ပိုင်းပိုင်းခြားခြားသိရမယ်။ဒီဒုက္ခသစ္စာဆင်းရဲအမှန်တရားကိုဆင်းရဲအမှန်ပဲလို့ပိုင်းပိုင်းခြားခြားသိမှသူ့အပေါ်မှာလိုလားတဲ့ဆန္ဒမိတွေ့တဲ့တဏှာကိုပယ်နိုင်မယ်မဟုတ်လ
ား
အဲ့လိုပယ်နိုင်မှပဲဆင်းရဲကလွတ်မယ်မဟုတ်လ
ား
ဒါကြောင့်ဒုက္ခဝေဒနာကိုရှုတဲ့အခါမှာလည်းဒုက္ခဝေဒနာရှုတယ်လို့ပဲသိဖို့ရည်ရွယ်ချက်နဲ့ရှုတယ်လို့ဆိုတဲ့စိတ်နဲ့ရှုရမှာအဲ့မရှုတဲ့လူကြတော့ဒါရမကဘူးအမျိုးမျိုးဖုံဖုံဒုက္ခတွေလည်းများတယ်ကုလေသာတွေလည်းပွားဒီနေရာမှာမြတ်စွာဘုရားဟောတာလားရှိတယ်ဘယ်လိုလဲဆိုတော့အတုတဝဘိက္ခွေသူထုဇနောသူခံပြီးဝေဒနာဝေဒယတိဒုက္ခံပြီးဝေဒနာဝေဒယတိအတုခမတုခံပြီးဝေဒနာဝေဒယတိတရားကိုယ်တို့အတိခေါ်တဲ့အဓိပ္ပာယ်သူကမရှိတဲ့ပုထုဇဉ်ပုဂ္ဂိုလ်ဟာတဲ့သူလည်းဆင်းရဲခံစားတယ်ချမ်းသာခံစားတယ်မချမ်းသာမဆင်းရဲသဘောလည်းပဲသူခံစားတာပဲဒီနေရာမှာအတုတဝါသုတမရှိတော့ပုထုဇဉ်တော့ပုထုဇဉ်ပုဂ္ဂိုလ်သုတဆိုတာအာဂမသုတအဓိပ္ပာယ်သုတလို့2မျိုးရှိတယ်သုတဆိုတာအကျဉ်းချင်းပြောမယ်ဆိုရင်သိတာပဲ။ကျဉ်းချင်းပြောမယ်ဆိုရင်သိတာပဲ။အဲ့ဒီအသည့်ဟာအာရမတုဒ္ဒအဓိကမတုဒ္ဒလို့သင်ပြရှိတယ်။အာရမတုဒ္ဒဆိုတာတရားနာထားလို့တရားကြံစာဖတ်ထားလို့တရားစာတွေသင်ကြားထားလို့သိတဲ့အသည့်။အဲ့ဒီအသည့်ဟာအာရမတုဒ္ဒ။အဓိကမတုဒ္ဒဆိုတာကိုယ်ရုပ်ရုပ်နဲ့နာမ်ကိုသတိပဋ္ဌာန်တရားတော်အတိုင်းရှုလို့ဖို့ယုတ်နဲ့နံရဲ့သဘာဝအမှန်ကိုအမှန်တိုင်းသိတာအဖဏနာရာကိုနာတဲ့ရှိတော့နာတဲ့သဘောရဲ့မခံနာတဲ့သဘောပုတ်တည်တယ်ဒီမခံနာတဲ့သဘောရဲ့ဖြစ်မှုပြမှုမငြင်းမှုတွေသိတယ်အဲ့လိုသိတာကစာဖတ်ရုံနဲ့သိတာလားတရားနာရုံနဲ့သိတာလားစာဖတ်ရုံနဲ့သိတာလားတရားနာရုံနဲ့သိတာလားစာဖတ်ရုံနဲ့လေမသိဘူးတရားနာရုံနဲ့လေဘလို့မသိတယ်လေအဲလက်တွေဒုက္ခဝေဒနာကိုရှုမှပဲသိတာအဲ့ဒီအတိမျိုးကိုအဓိကမသုတာခေါ်တယ်ဟုတ်လားလက်တွေရှုမှပွားများအာထုတ်ရမှရလာတဲ့အဓိကမသုတာဒီမှာမြတ်စွာဘုရားကအတုတဝါပုထုဇဉ်သောသုတမရှိတဲ့ပုထုဇဉ်ဆိုတာတရားစာတွေသင်ကြားမှုမရှိတဲ့သင်ကြားခြင်းသုတနာကြားခြင်းသုတဆွေးနွေးခြင်းသုတဆိုတဲ့အဲ့ဒီကရလာတဲ့သုတကိုမြတ်စွာဘုရားထူလို့တော့မမူဘူးကိုယ်တိုင်ယုတ်တရားနံတရားကိုရှုလို့ရှုရတာဖြစ်ပေါ်လာတဲ့အတိသုတအ အဲ့ဒီတုဒ္ဒမရှိတဲ့ပုဂ္ဂိုလ်ကိုဆိုလိုတယ်ခေါက်လားမှန
်ပါဗျ
ာအာရမတုဒ္ဒမရှိတဲ့ပုဂ္ဂိုလ်ကိုဆိုလိုသလားအဓိကမတုဒ္ဒမရှိတဲ့ပုဂ္ဂိုလ်ဆိုလိုသလားအဓိကမတုဒ္ဒမရှိတဲ့ပုဂ္ဂိုလ်ကိုဆိုလိုတယ်နော်မှန
်ပါ
ဗျာဒါကြောင့်ကိုယ်ရေးတရားအသည့်မရှိတဲ့ပုဂ္ဂိုလ်လို့တိုက်ရိုက်ဆိုလိုတာမဟုတ်ပါဘူးလားမှန်ပါဗျာဒါကြောင့်ယဟန်တို့တဲ့ကိုယ်ရေးတရားအသည့်မရှိတဲ့ပုထုဇဉ်ပုဂ္ဂိုလ်ပါလည်းပဲသင်ရခံစားမှုချမ်းသာခံစားမှုမချမ်းသာမသင်ရခံစားမှုဒီခံစားမှုတွေရှိတာပဲ။နောက်တစ်ခါကသူတဝဘိက္ခုပုထုဇဏောသုခံပိဝေဒနာဝေရတိဒုက္ခံပိဝေဒနာဝေရတိအတ္တသမသုခံပိဝေဒနာဝေရတိကိုယ်တို့တရားအသိရှိတဲ့အရိယပုဂ္ဂိုလ်မှလည်းပဲတဲ့ချမ်းသာခံစားမှုသင်ရခံစားမှုမချမ်းသာမသင်ရခံစားမှုရှိတာပဲတဲ့။ကိုယ်တို့တရားအသိရှိလို့အ ਨੇ ဆုံးပတ္တပတိမဉ္ဇဉ်ရတဲ့ပုဂ္ဂိုလ်ကိုအရိယပုဂ္ဂိုလ်ခေါ်တယ်ဟုတ်လားမ
ှ
န်ပါပါဟုတ်ပါလားဒါကရှင်တော်မြတ်ဘုရားဟာဖြစ်နိုင်တဲ့မြတ်အမြင့်ဆုံးပုဂ္ဂိုလ်ကိုပြောတာဘူးတရားရှုမှတ်တဲ့ပုဂ္ဂိုလ်မှလည်းပဲကိုယ်တို့တရားအသိမဲ့အသိမရှိပေမဲ့ဝိပဿနာတရားအသိကိုယ်တို့ရှိနေဘူးလ
ား
ရှိတယ်ဒီပုဂ္ဂိုလ်လည်းသူတော်ဟာမခေါ်နိုင်ဘူးလား ခေါ်နိုင်တယ်ဒါပေမဲ့မြတ်စွာဘုရားဒီနေရာမှာတော့အရိယပုဂ္ဂိုလ်ပဲပြောတယ်။ဒါကြောင့်ကိုယ်တို့တရားအသိရှိတဲ့အရိယပုဂ္ဂိုလ်လည်းပဲသံသာခံစားမှုသိရခံစားမှုမချမ်းသာမသိရခံစားမှုခံစားရပဲတဲ့မဟုတ်ဘူးလား
။မှန်ပါဘူး။
ခံစားရခြင်းတော့မတူဘူးလား
။မှန်ပါဘ
ူး။ဒါပေတဲ့တဲ့သူတို့နှစ်ဦးမှခံစားရခြင်းသူတို့လည်းပဲခံစားရမှာကွဲပြားသေးတယ်တဲ့ကိုယ်တို့တရားအသိမရှိတဲ့ပုထုဇဉ်ပုဂ္ဂိုလ်ချမ်းသာခြင်းရဲ့မချမ်းသာမခြင်းရဲ့ခံစားမှုနဲ့ကိုယ်တို့တရားအသိရှိတဲ့အရိယပုဂ္ဂိုလ်ချမ်းသာခြင်းရဲ့မချမ်းသာမခြင်းရဲ့ခံစားမှုမှာကွဲပြားသေးတယ်တဲ့ခံစားမှုအနေနဲ့ဝေဒနာဆိုတဲ့သံမြင်အနေနဲ့တော့အတူတူပါပဲတဲ့ဒါပေမဲ့လို့ပြောရတာရှိသေးတယ်ဘယ်လိုပါများလဲလို့ဆိုတော့မြတ်စွာဘုရားဆက်မိတ်တယ်အတုတဝါသိခွေပုထုဇဉ်တော်ဒုက္ခယဝေဒနာယသံဖုတ်သောဖုတ်ထမာနောသောစတိကိလမတိပရိဒေဝတိဥရတလိန်ကံတတိတံမောဟံအပိစတိဘိက္ခူခိတယံများတို့အတုတဝပုထုဇဏောကိုတို့တရားအတိမရှိတဲ့ပုထုဇဉ်ပုဂ္ဂိုလ်သည်ဒုက္ခယဝေဒနာယသင်ရခံစားမှုဖြင့်ဘုရားမှတော့တွေ့ရှိရသည်ရှိသောသောစတိဆိုရင်သူဆွေဤကိလမတိပင်မန်းဤပရိဒေဝတိကိုကျွေးဤဥရဒလိန်ကံတိယမစီတိကိုကျွေးဤမာမောဟအာတုစတိကျွေးရင်းတို့ရောက်ဤကိုယ်တို့တရားအသိမရှိတဲ့လူသူ့မှာသင်ရခံစားမှုကတွေ့ကြုံရသည်ဆိုရဲ့တဲ့အဲ့ဒီသင်ရခံစားမှုကြောင့်ဆိုရင်ပုသေစိတ်တွေငိုကြွေးစိတ်တွေဆိုရင်ပုသေစိတ်တွေဖြစ်တဲ့ငိုကြွေးမှုတွေဖြစ်တဲ့စိတ်မချမ်းသာမှုတွေဖြစ်တဲ့တကယ်လို့သင်ရကိုအလုံးကြီးမခံပါဘူးဆိုလို့ရှိရင်တော့ယင်ပတ်စီတိစိုက်ကြီးတကယ်ငိုကြွေးတာတောင်ဖြစ်တဲ့ဟုတ်ပါလားမှန်ပါဘူ
း
မသေးကြဘူးလားမ
သေးပါဘူး
ကိုယ်တို့တရားအသိရှိသူလားမရှိသူလားမရှိပါဘူးအဲကိုယ်တို့တရားအသိမရှိသူယမစီတိဖြစ်ရုံနဲ့ကာလေလာတခုကြတော့သဘင်လေးဖိုးယူဖွားရကြလို့အဝတ်တွေအကျွတ်ကျွတ်အလွတ်လွတ်ဖြစ်လို့ဒီလိုတော့မဖြစ်သေးဘူးလားအဲ့ဒါကိုယ်ရေတရားအတိရှိတဲ့ပုဂ္ဂိုလ်ဒုက္ခခံစားရတာလားမရှိဘူးခံစားရတာခံစားရတယ်တဲ့ဒါကြောင့်မလို့သောဒုက္ခယဝေဒနာယသံဖုဒ္ဓမာနောပဋိကဝါဟောတိသင်ရတဲ့ခံစားမှုနဲ့တွေ့တဲ့အခါကျတော့သူ့မှာထိကြိုက်တယ်စိတ်သင်ရတာခံစားရသည်ဖြစ်စေကိုယ်သင်ရတာခံစားရသည်ဖြစ်စေသူ့မှာထိကြိုက်တယ်စိတ်မှာထိကြိုက်တာပေါ့မဟုတ်ဘူးလ
ား
စိတ်မှာထိကြိုက်တယ်ဆိုတာစိတ်မချမ်းသာတာစိတ်သင်ရတာစိုးရိမ်တာပူဆွေးတာငိုကြွေးတာဒါပြောတာပေါ့
မှန်ပါ
ဟုတ်ကဲ့လ
ား
အဲ့ဒါလို့ထိလိုက်တဲ့အခါကျတော့တမေနံဒုက္ခယဝေဒနာယပတိကဝန္တယောဒုက္ခယဝေဒနာယပဋိက္ခာနုတယောသောအနုပေတိတမေနံဒုက္ခယဝေဒနာယပဋိက္ခဝန္တံသင်ရသောခံစားမှုဖြင့်ထိခိုက်မှုရှိသောထိုပုဂ္ဂိုလ်ကိုတရားကိုယ်တို့တရားအသိမရှိတဲ့ပုဂ္ဂိုလ်ကို ဒုက္ခယဝေဒနာယဒုက္ခဝေဒနာ၌ယောပတိတာနုတယောအပြင်ပတိတာနုတရားသည်အထီရှိ၏ဝါအစဉ်ကိစ္စရဲ့ရှိတော့ပတိတာခေါ်တဲ့စိတ်ဆိုးစိတ်တည်းမှုသည်အထီရှိ၏သောပတိတာနုတယောထိုပတိတာနုတရားသည်ဝါအစဉ်ကိစ္စရဲ့ရှိတဲ့စိတ်ဆိုးစိတ်တည်းမှုဆိုတဲ့ကိလေသာတပ်ပြီးကိလေသာမျိုးစေသည်အနုတေတိဝင်ရောက်ပြီးကိန်းတော်၏ဆိုတာကတရားသည်မရှိတော့သူဝေဒနာကိုရှုကြလားမရှုဘူးလားမရှုတော့ဝေဒနာသိကြလားမသိဘူးလားမသိတဲ့အခါကျတော့အဲ့ဒီဝေဒနာကြောင့်သူ့မှာဆင်းရဲမဖြစ်ပါဘူးလားစိတ်မှာမထိခိုက်ဘူးလားထိခိုက်တယ်စိတ်ထိခိုက်ပြီဆိုတဲ့အခါကျတော့ဆင်းရဲတယ်ဆိုတာဒေါမနတမဟုတ်ဘူးလားဒေါမနတဆိုတာဒေါသနဲ့အတူတူပဲမဟုတ်လားစိတ်ဆိုးတာကိုတက်ကြွတဲ့ဒေါသခေါ်တဲ့စိတ်မြင့်တာစိတ်ဆင်းရဲတာစိတ်မချမ်းသာကိုဆုံးနေတဲ့ဒေါသခေါ်တယ်ဟုတ်တယ်မဟုတ်လားပဋိဒါနုတ္တယဆိုတာအဲ့ဒီဒေါသကိုပြောတာပုဂ္ဂိုလ်ဟာဒီပုဂ္ဂိုလ်ဟာဖြစ်ပေါ်လာတဲ့ကိုယ်ဆင်းရဲကိုမရှိတော့မရှိတဲ့အတွက်စိတ်ပါဆင်းရဲတော့အဲ့ဒီဆင်းရဲတဲ့စိတ်ထဲမှာပဋိဒါနုတ္တယဆိုတဲ့ဒေါသကဝင်လိုက်တယ်ရောဆရာပါလို့ယောဂီထိုင်ပြီးရှုမှတ်တယ်ရှုမှတ်နေတော့ယောဂီကတရားရက်ကလည်းပဲ၄၅၆ရက်ရပြီ၄၅၆ရက်ဆိုတော့ဒုက္ခဝေဒနာနဲ့စိတ်ဝိညာဉ်တွေလည်းရှုရတာများတယ်မဟုတ်ပြီလားနာရာကျင်နာတိုက်တာခေရာတောင်းတာတင်တာတွေနဲ့ရှုရတာများတယ်အဲ့ဒါကိုပဲဆရာသမားကသီခံပြီးတို့ရှုပါအချိန်တို့ထိုင်မှန်းနဲ့အာတုတိညွှန်ကြားတဲ့အခါကျတော့ဆရာသမားညွှန်ကြားတဲ့စကားလိုက်နာပြီးတော့တို့တို့ထိုင်နေတို့တို့ရှုတယ်တို့တို့ရှုတော့တို့တို့နားတယ်နောက်ဆုံးမှမတတ်နိုင်တဲ့အခါကျတော့ထွက်လိုက်ရတယ်အဲ့ဒီနာမှုကိုမခံနိုင်တဲ့အခါကျတော့မလွတ်လိုက်ရဘူးလားလွတ်လိုက်ရပြီးထဉာဏ်ရှောက်တော့ဉာဏ်ရှောက်တဲ့အခါကျတော့အခဏနာမှုဆိုတဲ့ပဋိကဒုက္ခဝေဒနာတက်တာမသွားဘူးလားတက်တာသွားတော့ဟောအဲ့ဒီအခါမှာသူစိတ်လေးနည်းနည်းပါးပါးကြီးကြီးသာသာလေးဖြစ်လာကြတယ်ကြွားတယ်လှမ်းနေချတယ်ချူမှတ်တယ်ဉာဏ်တဏှာရှောက်ချူမှတ်တယ်နောက်တဏှာရှိမှတ်တယ်တဏှာကြီးရှိမှတ်တယ်သူထိုင်ကြည်ပလားမထိုင်ခြင်းလေးဟုတ်ကဲ့လားဘာကြောင့်လဲထိုင်လိုက်ရဲ့ဖြင့်အဲဒီဒုက္ခနာရာကြီးပြန်ပြီးတော့တွေ့နေဦးမှာပဲစိတ်ထဲမရှိဘူးလားရှိပါဘူးအဲ့တော့တွေ့နေဦးမှာပဲဆိုတော့အဲ့ဒီတွေ့မှာကိုကြောက်ပြီးတော့စိုးရိမ်တာဆင်းရဲတာတခါမဖြစ်ဘူးလားဒါကိုပြောတာအနုပယကိန်းနေဆိုတာအဲ့ဒီနာမှုသူမတွေ့ခင်ကဒါကဘုန်းကြီးကရှုတဲ့ပုဂ္ဂိုလ်ကိုပြောတာမရှုတဲ့ပုဂ္ဂိုလ်မှလည်းပဲဆိုကြပါလို့အဲ့ဒီပရိသတ်ထဲမှာတရားမရှုဘူးတဲ့ပုဂ္ဂိုလ်ပါလာအခုတရားနာနေတဲ့ဗေဒနာယိယကတရားနာကြာလာပြီ6နာရီမိနစ်20ဟုတ်ကဲ့လားကြာလာပြီဆိုတော့မညောင်းဘူးလားညောင်းတယ်ညောင်းတယ်ဆိုတော့အညောင်းမပြေခြင်းဘူးလားဒီရင်နဲ့ဘလိုပြောင်းဒီလိုပြောင်းဒါပေမဲ့ကိုကတရားနှလုံးသွင်းထားတယ်မဟုတ်တော့သီးမခံနိုင်တော့ထပြေးရင်လည်းပြေးလို့ဖြစ်ခဲ့တာထပြေးရင်တော့ဘာဖြစ်မလဲဘယ်သူကတရားဆွဲမလဲဟမ်တရားတော့မဆွဲပါဘူးကိုကရှက်တယ်ကိုမဟုတ်ဘူးလားအဲ့တော့ပြေးနိုင်မရဲ့လားမပြေးနိုင်တော့နာနေတန်းနေပဲတော်ပြီဒီတရားဝဲပြီတော့ကတော့မလာဘူးမဟုတ်ဘူးလားဘာဖြစ်လို့ညောင်းတော့တော့လို့ဟုတ်ကဲ့လားညောင်းတော့တော့လို့ဒါပြန်အဲ့ဒီပုဂ္ဂိုလ်မှလည်းပဲအဲ့ဒီတရားပေါ်ရဲ့မှညောင်းတဲ့ဝေဒနာမဖြစ်ခင်တုန်းကတော့အဲ့ဒီညောင်းတာကိုစဉ်းစားပြီးတော့ဆင်းရဲတဲ့စိတ်ဆင်းရဲဒေါသရှိသလားမရှိဘူးတော့အခုတရားပွဲမှာထိုင်ပြီးတော့တရားနာတဲ့အခါကျတော့မှပဲညောင်းလာတဲ့အခါကျတော့ညောင်းတာကိုသူကမရှိတော့ဘူးမရှိတဲ့အခါကျတော့ညောင်းတာကသိမနေတာဆိုတော့ပိုးပြီးတော့ဆင်းရဲလာအဲ့ဒီအခါကျတော့မှသူ့စိတ်ထဲမှာညောင်းတာပေါ်မှာထပ်ပြီးစိတ်ဆင်းပြီးတော့ဆင်းရဲတော့တရားကလည်းရှည်တော့နောက်တော့မလာဘူးမဟုတ်ဘူးလားဒါမှမဟုတ်ဆိုလို့ရှိရင်ငါအပြင်ဘက်ကလည်းနာတော့တယ်နော်အပြင်ဘက်ကလည်းနာတယ်ဆိုလို့ရှိရင်တော့ပြောင်းခြင်းတို့ပြောင်းချွေခြင်းတို့ချွေရတယ်နောက်ဆုံးမှမတက်တာမတက်ပါဘူးဆိုလို့ရှိရင်ပြန်သွားလိုက်လို့ရှိရင်လည်း ရဒီတော့နာမှုဆိုတဲ့ဒုက္ခဝေဒနာတည်းပြီးတော့အာယုံကိုအကြောင်းပြုပြီးတော့သူ့စိတ်ထဲမှာစိတ်ဆင်းရဲမှုဆိုတဲ့ဒေါသဝေမကိန်းဘူးလား